ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ချင်းပြည်နယ်ပလောဝစိတ်ကန်းကနေပုတ်တပူးနေ့နေ့လယ်ပိုင်းကကလရံမြစ်ကြောင်းအတိုင်းထွက်ခွာလာတဲ့ချင်းပြည်နယ်အစိုးရဝန်ကြီးဦးစိုးထက်စီးနှင်းလိုက်ပါလာတဲ့ဆက်လေးကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင့်။ပလောဝဒေသစစ်ဘေးဒုက္ခသည်တွေအရေးပါဝင်ဒေတာပွင့်မျိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ရက်သတင်းတစ်ပတ်ကြာတွားရောက်ခဲ့တဲ့ခီးစဉ်အပြီးမနေ့ကပလောဝမျိုးကနေဆက်လီနဲ့အပြန်ကလရံမြစ်ကြောင်းမှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ချင်းပြည်နယ်ဝန်ကြီးဦးစိုးထက်က VOA ကိုပြောပါရယ်ဒီတိုက်ခိုက်မှုဟာအသက်အန္တရာယ်ကိုထိခိုက်စေတဲ့ခြိမ်းခြောက်မှုဖြစ်တယ်လို့လည်းသူကအခုလိုပြောပါရယ
်ဒီနေ့ဖြစ်တဲ့ဖြစ်စဉ်မျိုးတော့အသက်အန္တရာယ်ကိုအများကြီးထိခိုက်နေတဲ့အနေအထားပေါ့လက်နက်ကြီးလေးငါးဆယ်လောက်တော့ထိတိုက်ခတ်မှုဖြစ်တယ်လည်းငယ်တယ်ပြဿနာဖြစ်တယ်ဆိုတော့ဒါတော့တန်ရယ်ဘုရားချင်းချောက်ထိခိုက်နေတယ်မြို့
အေအေကပြစ်တယ်ဆိုတာကရောတေချာလာရှင
့်မာတနေအေနဲ့ခုပဲရှိတာဘုရားအေကပြစ်ခတ်တာ
အခုလို့အေဘက်ကတိုက်ခိုက်တဲ့အပေါ်မှာရောဘယ်လိုမြင်ပါလဲရှင
့်ကျွန်တော်ဒီသားတို့ကိုလုံချုံရေးပြစ်ခတ်ပဲဖြစ်ဖြစ်ချာခဲ့တယ်ဟိုဒေါက်တာကောင်းဆောင်ဆင်းတို့လို့မကြံပြချာအလို့ဒုက္ခပေးဖို့လုပ်တတ်မှုရှိပါတယ်ဘုလဲဟိုကျွန်တော်ဒီသားတဲ့ကျွန်တော်ဒီအဒီဗီကမှာရောက်တဲ့ဒုက္ခပြုလို့ဟိုအပိဘထောက်ပံ့ဘာလို့မလဲဒီကျွန်တော်ပြင်းနေစင်တောင်းချေလို့လည်းလာရခြင်းမလို့ဖြစ်စင်ဘာတော့ရင်းနှောင်းရလို့ပဲတော်တော်ကိုလေလေဖမ်းမှာဘူးလေဒီသတ်ကျိုးတကူနဲ့လုပ်တဲ့လူမျိုးစင်တော့ဟိုမတမ်းကြလို့ချေချောက်တာလို့ဒီခတ်တာလို့ဖြစ်တယ
်အခုအင်တာနက်တွေပိတ်ထားတာကရောဘယ်တော့ပြန်ဖွင့်ပေးမှလဲရှင
်အေးဒီဟာလည်းကျွန်တော်ဒီသာက conflict တဲ့ area ဆိုလို့လေဟိုအမုန်းစားတာအများလုံးလို့လေအခုလို့ internet ပြည်လို့ထင်ပါတယ်ဖွင့်ပြလိုက်လို့ရှိနေအမုန်းစားတွေကဟိုပို့ပြီးတော့လည်းဖြစ်လာနိုင်တယ်အနေအထားဒီလေတွေ့ပါဟိုပိတ်တာပေါ့နော်ကြာကြာပိတ်တာဆိုတော့ဒီလူတို့တစ်ခက်ခက်အခုလို့ကျွန်တော် covid ရောဂါဖြစ်တဲ့ကာလမျိုးအသိပညာပေးဖို့လောအပ်တဲ့ချိန်မှာလည်းဒါတွေအဖြစ်ဖြစ်ပါတယ်နောက်အခုလို့ရုပ်ပေါ်တို့မချေမလဲအင်တာနက်ကိုကြာကြာပိတ်တာကျွန်တော်တို့ဒီကောပွဲတွေ့လဲအထောက်ပြုနေရပါမယ်ဟိုတက်ချေလို့ပါတယ်ဟိုအင်တာနက်ဖွင့်လာတော့ကောင်းကျိုးပုံများမလို့
ချင်းပြည်နယ်စီပင်တာယာရေးဝန်ကြီးဦးစိုးထက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပလဝမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းလဲဖြစ်ပါတယ်ဝန်ကြီးဦးစိုးထက်ခီးစဉ်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အေးအေးတာဝန်ရှိသူတွေဘက်ကို VOA ကဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမယ့်အချိန်မီဆက်သွယ်လို့မရဖြစ်နေပါတယ်အခုလိုပလောဝဒေတာခီးစဉ်တွင်ပြည်နယ်ဝင်ကြီးဦးစိုးထက်ကိုအေးအေးလက်နက်ကိုင်အဖွဲ့ကအကြမ်းဖက်တိုက်ခိုက်မှုဟာနယ်မြေငြိမ်းချမ်းရေးဒေတာခံပြည်သူတွေရဲ့အသက်အန္တရာယ်ကိုပါချိမ့်ချောက်နေတယ်လို့မြင်ကြောင်းခူမီချင်းမျိုးနွယ်စုများရေးရာပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ပြောခွင့်ရမိုင်နန်းဝေက VOA ကိုအခုလိုပြောပါတယ
်ပြစ်ခတ်တဲ့ဆိုကလေးရပေါ့နော်ဒါကဘလို့ဖြစ်ဟိုချိမ့်ချောက်ပြီးတော့ပြစ်ခတ်တာပဲဖြစ်ဖြစ်အဲဒါမဲ့လုတ်ချန်ကျင်လို့ပြစ်ခတ်တာပဲဖြစ်ဖြစ်ပေါ့နော်ဘလို့ပြစ်ခတ်မှုပဲဖြစ်ဖြစ်ဘေးအဖွဲ့ကပဲဖြစ်ဖြစ်ပေါ့နော်အေတော်၎င်းမြန်မာစစ်တပ်တော်၎င်းဘေးအဖွဲ့ကပဲဖြစ်ဖြစ်ဒါဒီပြည်သူလူထုပေါ်မှာဒီအဲနေပြည်တော်ချင်းရေးပေါ့အများကြီးစိန်ခေါ်မှုဖြစ်တယ်အဲနောက်တစ်ချက်ကကြတော့ဒီဒေတာအကျိုးကိုပေါ့နော်ဒေတာအကျိုးအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေကမြို့နေအတွက်ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဝန်ကြီးတယောက်ပေါ့နော်ဒီလိုမျိုးဒီဖွံ့ဖြိုးရေးလုပ်ငန်းခီးစဉ်တော်လည်းကပါတီကိစ္စခီးစဉ်တော့သွားလက်ချိန်မှာဒီလိုပြစ်ခတ်မှုတွေဆိုတာကတော့ဒါအကြမ်းဖက်တဲ့လုပ်ရက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးလုပ်ရက်တွေကိုဘယ်အဖွဲ့ကပဲလို့ကျွန်တော်တို့ကတော့ကန့်ကွက်ချုံချပါတယ
်အခုလိုနယ်မြေတွင်းတိုက်ခိုက်မှုတွေအဆက်မပြတ်ရှိနေတာကြောင့်နိုဝင်ဘာ၈ရက်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပလောဝမှာကိုယ်စားလှယ်လောင်းတွေမဲဆွဲစည်းရုံးနိုင်မယ့်အခြေအနေနဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေတွေကိုတော့စိုးရိမ်နေရတယ်လို့ KACC ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်